လုံခြုံရေးအဖွဲ့ကအင်ဒိုနီးရှားနိုင်ငံကဘာလီကျွန်းအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်တဲ့အစွန်းရောက်ဘာသာရေးခေါင်းဆောင်ကိုအင်ဒိုနီးရှားနိုင်ငံကလွှတ်ပေးလိုက်ပါတယ်။2009ခုနှစ်အောက်တိုဘာလကဖြစ်ခဲ့တဲ့အဲ့ဒီဘုံခွဲတိုက်ခိုက်မှုကြောင့်ညကလတ်နှစ်ခုမှာနိုင်ငံသားအများစုပါဝင်လူပေါင်း200ကျော်တေဆုံးခဲ့တာပါ။အယ်ကိုင်ဒါအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ဂျမ ောင်းဆောင်အဘူဘကာပါရှီယက်ကိုဂျကာတာမြို့ရနာကဂွန်နန်စင်တာအကျဉ်းထောင်ကနေဒီနေ့မနက်မှာလွှတ်ပေးလိုက်တာဖြစ်ပါတယ်အသက်82နှစ်ရှိဖြစ်တဲ့သူကိုအင်ဒိုနီးရှားနိုင်ငံရဲ့တံပြန်အကျန်းဖတ်နေနေထူးတက်ဖွဲ့တွေကဝန်ရံပြီးတော့သူ့ရဲ့မိသားစုဝင်တွေစောင့်နေတဲ့ကားစီကိုပို့ဆောင်ပေးခဲ့ပြီးသူဟာဂျာဗာကျွန်းအလယ်ပိုင်းကဆိုလိုမြို့ကိုပြန်သွားခဲ့ပါတယ်ဘာရှီယက်ဟာဘာသာရေးဆွံ့ရောက်တွေကြားဆက်ပြီးတော့ဩဇာလွှမ်းမိုးမှုရှိနေတဲ့အပေါ်မှာစိုးရိမ်နေတာနဲ့အမျှသူဟာအဆွံ့ရောက်မှုရှော့ချရေးအစီအစဉ်မှာလည်းပါဝင်လာနိုင်ပွဲရှိတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်သူကို2011ခုနှစ်တုန်းကတော့ဘာလီဘုံးခွဲတိုက်ခိုက်မှုနဲ့မဟုတ်ပဲအာချေးပြည်နယ်မှာစစ်သွေးကြွတွေကိုလေ့ကျင့်သဏ္ဍန်ပေးတာနဲ့ဆက်နွယ်ပြီးတော့2015နှစ်ချမှတ်ခဲ့တာပါအဲ့နောက်သူဟာထောင်ထဲမှာဆင်းနေနေခဲ့ပြီးတော့နေမကောင်းတာနဲ့အင်ဒိုနီးရှားနိုင်ငံရဲ့အဓိကကျတဲ့နိုင်ငံတော်အားလည်းရတဲ့ဘာသာရေးပွဲတော်နေ့ဒီမှာအကျဉ်းသားတွေကိုလွှတ်ပေးတဲ့အစီအစဉ်တွေနဲ့ပြစ်ဒဏ်ရှော့ပေါက်ခံရတာဖြစ်ပါတယ်။အခုလိုပါရှီးယားနဲ့တခြားအကြမ်းဖက်ဆွံ့ရောက်တွေကိုလွှတ်ပေးလိုက်တဲ့အပေါ်မှာအလွန်ပဲစိတ်မသက်မသာဖြစ်မိရဲ့လို့ Australia ဝန်ကြီးချုပ် Scott Morrison ကပြောပါတယ်ခင်ဗျာ။